Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ1ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်ဖေးနေတာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်မာဒီညနေခင်းသတင်းတွေကိုနားလည်နေတူချင်ညာပြေးသွားမှာပါအမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတ George H.W. Bush ဟာ Texas ပြည်နယ် Houston မြို့ကသူ့နေအိမ်မှာကွယ်လွန်သွားပါတယ်ဒီလူမှုတိုင်းဝန်ကြီးဂျာပရိပခါတွေကိုဆုံးသက်နိုင်ရေးအတွက်ငြိမ်းချမ်းရေးအလေးထားကိုအလေးထားကောင်တယ်ဖော်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒါလို့ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့လူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာကိုးကွယ်ယုံကြည်ရာဘာသာမတူသူတွေကြားအမုန်းပွားမှုတွေမဖြစ်စေဖို့တပ်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကစကားလုံးသုံးလုံးပြောဆိုမှုတွေမှာအထူးသတိထားကြဖို့လိုတယ်လို့ဘာသာရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ
်ဒီလိုအချိန်ခါမှာသူတင်တဲ့ဒီအာဏာကိုရရှိထားတဲ့အစိုးရရဲ့စစ်တပ်တကရဲ့တော့ပုံပြီးမှတင်
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မနေ့ညနေတုန်းကတက္ကသပြည်နယ် Houston မြို့နေအိမ်မှာကွယ်လွန်သွားတဲ့ American ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတ George H.W. Bush ရဲ့ဘဝအကြောင်းတစ်စည်းတစ်စောင်းသတင်းလွှာနဲ့အတူပြည်ပအင်အားကြီးနိုင်ငံတွေရဲ့အကျိုးစီးပွားကိုပြန်ပြီးတော့မှဒီပြင်ဆင်နေရတဲ့ Balkan ဒေသတွေနိုင်ငံတွေအကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတ George H.W. Bush ဟာ Texas ပြည်နယ် Houston မြို့ကသူ့နေအိမ်မှာကွယ်လွန်သွားကြောင်းမိသားစုရဲ့ပြောခွင့်ရကတောက်ကြံနေနှောင်းပိုင်းမှာပြောပါရယ်အသက်94နှစ်အရွယ်သမ္မတဟောင်းဟာ Parkinson နဲ့တခြားရောဂါတွေကြောင့်နှစ်တော်ကြာကျန်းမာရေးဆိုးရွားနေတာပါချမ်းသာကြွယ်ဝတဲ့မျိုးရိုးကဆင်းသက်လာပေမဲ့လည်းသမ္မတ George H.W. Bush ဟာနိုင်ငံအတွက်ကြာရအခမ်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့ရာကြောင်း20ရာစုအတွင်းလေးစားစရာပုဂ္ဂိုလ်တဦးအဖြစ်နဲ့လည်းအတိအမှတ်ပြုခံထားရသူပါအထက်လွှတ်တော်အမတ်တယောက်ရဲ့သားဖြစ်သူသမ္မတဘော့ရှာဒုတိယကမ္ဘာစစ်အတွင်းတိုက်လေမောင်းသမားတဦးဖြစ်ခဲ့ပြီးတော့ Republican အောက်လွှတ်တော်အမတ်နဲ့ Republican Party ဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့ပူးပါတယ်။ဒါအပြင်ထက်မြက်တဲ့တန်တမန်အဖြစ်နဲ့ရောဘိုးထောင်းလိုင်းရေးအဖွဲ့ရဲ့အကြီးအကဲတာဝန်လည်းထမ်းဆောင်ခဲ့ပါတယ်။ American ပြည်ထောင်စုရဲ့အယောက်40မြောက်သမ္မတ Ronald Reagan လက်ထက်မှာသမ္မတဘော့ရှာဒုတိယသမ္မတတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်1988ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောက်မိုက်ကယ်ဒူကာကစ်ကိုအနိုင်ရပြီးတော့သမ္မတဖြစ်လာပါတယ်။အဲဒီနောက်ဒုတိယသမ္မတတန်းအတွက်1992ခုနှစ်သမ္မတရွေးကောက်ပွဲပြန်လည်ရှင်ပြိုင်ရမှာဒီမိုကရက်သမ္မတလောက်ဘီလ်ကလင်တန်ကိုရှုံးနိမ့်ပြီးသမ္မတတန်းကာလတစ်ကြိမ်သာတာဝန်ထမ်းဆောင်နိုင်ခဲ့ပါတယ်။အဲဒီနောက်ပိုင်းပါကစ္စတန်ရောဂါကြောင့်လူများမြင်ကွင်းမှာအချိန်တော်တော်ကြာပြောင်းနေခဲ့ပြီးဒီဓာတ်ပုံတစ်ပုံနဲ့မှအယောင်တောက်တောက်ချိအစင်းရဝတ်ထားတဲ့ပြုံးနေသူသမ္မတဘော့ရှ်ရဲ့ပုံဟာလူများအတွက်တော့သတိထားအမှတ်ရပြောစရာဖြစ်ခဲ့ပါတယ်။သမ္မတ Bill Clinton နောက်ဒီသားဖြစ်သူ George W. Bush လည်းသမ္မတဖြစ်လာတာကြောင့် American ပြည်ထောင်စုသမိုင်းမှာဒုတိယအကြိမ်မြောက်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သားဖလည်းဖြစ်လာပါတယ်။သမ္မတ George H.W. Bush ဟာဇနီးဖြစ်သူ Barbara Bush နဲ့အိမ်တော်သက်83နှစ်ကြာပေါင်းဖက်ခဲ့တာကြောင့် American သမိုင်းမှာတက်တန်းအရှိကြဆုံးပေါင်းဖက်ခဲ့တဲ့သမ္မတဇနီးမောင်နှံလည်းဖြစ်ပါတယ်။ First Lady ဖြစ်ခဲ့သူအသက်92နှစ်အရွယ် Barbara Bush ဟာဒီနှစ် April လအတွင်းတုန်းကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့တစ်ဖက်နဲ့တစ်ဖက်သွင်းကုန်တွေအပေါ်ဒေါ်လာဘီလျံပေါင်းရာနဲ့ချီအခွန်တိုးမြင့်ကောက်ခံနေတာကြောင့်ကုန်သွယ်ဆိုင်ရာစစ်ပွဲတွေအလင်းမြန်ဖြစ်လာမယ့်အနေအထားရှိနေပါတယ်။အမေရိကန်ဘက်ကတရုတ်နိုင်ငံကိုရှင်းရှင်းလင်းလင်းတောင်းဆိုနေတာကတော့ကုန်သွယ်လျှို့ဝှက်ချက်တွေခိုးယူနေတာကိုရပ်ဆိုင်ဖို့အစီအမံနည်းပညာတွေကိုပေးအပ်ဖို့အတင်းအကျပ်ဖိအားပေးနေတာတွေကိုရပ်ပြဖို့နဲ့တရုတ်နိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေထက်တရုတ်ကုမ္ပဏီတွေကိုဦးစားပေးလုပ်ကိုင်ခွင့်ပြုနေတာကိုအဆုံးသတ်ဖို့ဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းမင်ကြောင့်မနေ့ကဒေါ်လာ336ဘီလျံအထိအမေရိကန်ရဲ့ကုန်သွယ်ရေးမှာလုံငွေပြခဲ့တဲ့ဆိုပြီးသမ္မတဒိုနယ်ထရမ့်ကအချင်းချင်းပြောဆိုနေတာပါလွတ်လပ်တဲ့စီးပွားရေးဈေးကွက်မှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချုပ်ပေါက်ပြီးအမေရိကန်ရဲ့အစင်မြင့်နည်းပညာတွေကိုခိုးယူတာဒါမှမဟုတ်လွှဲပြောင်းပေးဖို့ဖိအားပေးကြတဲ့တရုတ်ကုမ္ပဏီတွေကိုလက်တော့မြန်တဲ့အနေနဲ့သမ္မတထရမ့်အစိုးရအဖွဲ့ကအခွင့်အရေးတိုးကောက်ခဲ့ပါတယ်အမေရိကန်အစင်မြင့်နည်းပညာတွေကိုတရုတ်တို့ကတိုးပြီးတော့ခိုးယူနေတဲ့ဆိုတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာပါဖော်ပြချက်ဟာမလိုလားအပ်တဲ့ဆွဆွက်ချက်အစ်တွေဖြစ်တယ်လို့တရုတ်တို့ကပြောပါတယ်သမ္မတထရမ့်ကတရုတ်ရဲ့သွင်းကုန်အတော်များများကိုလာမယ့်နေ့ဆက်မိုက်မှာအခွင့်တိုးကောက်မယ် ယ်လို့လည်းချိန်ချောက်ပြောဆိုထားတာပါတရုတ်သမ္မတရှီကတော့အမေရိကန်နဲ့အခုလိုခါတိလာတဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုတိုးတက်မှုရှိရင်မျှော်မှန်းထားနိုင်ပေမဲ့တရုတ်ကိုငြိမ်းချမ်းရေးနဲ့လွတ်လပ်တဲ့ကုန်သွယ်ရေးနိုင်ငံဖြစ်ပုံဖော်ထားတာပါဒါပေမဲ့လည်းတရုတ်ပြည်တွင်းမှာတော့သူ့ရဲ့ယက်တီချက်ခိုင်မာဖို့အတွက်အမေရိကန်နဲ့ပတ်သက်ပြီးခိုင်မာစွာယက်တီပြန်နိုင်ဖို့လည်းလိုပါတယ်
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်ကြားတက်ချထားတဲ့အမေရိကန်တပ်ဖွဲ့တွေကိုနောက်နေ့အထိအဲ့ဒီနေရာမှာဆက်လက်ထားရှိနိုင်ရေးအမေရိကန်လုံခြုံရေးဌာန DHS ကပင်နဂေါ်စစ်ဌာနချုပ်နဲ့ညှိနှိုင်းနေပါတယ်၂၀၁၉ခုနှစ်ဇန်နဝါရီလကုန်ပိုင်းအထိနောက်ထပ်၄၅ရက်ကြာတပ်ဖွဲ့ဝင်တွေဆက်လက်တားဆီးသွားနိုင်ရေးအမေရိကန်လုံခြုံရေးဌာနကတောင်းဆိုခဲ့တာဖြစ်ပြီးတော့ကာကွယ်ရေးဌာနအနေနဲ့လည်းခွင့်ပြုသွားနိုင်မယ်လို့ခန့်မှန်းထားပါတယ်မူလအစီအစဉ်အရတော့နယ်စပ်လုံခြုံရေးအတွက်ဒီဇင်ဘာ15ရက်နေ့အထိသာတပ်ဖွဲ့ဝင်တွေကိုတာဝန်ပေးထားတာဖြစ်ပေမဲ့တောင်ပိုင်းနယ်စပ်မှာလုံခြုံရေးအရာနောက်ထပ်အချိန်ထပ်တိုးဖို့လိုအပ်တာကြောင့်အခုလိုညှိနှိုင်းခဲ့တာဖြစ်ကြောင်း DHS ပြောခွင့်ရကက်တီဝေါ်မန်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမေရိကန်တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ Texas, Arizona နဲ့ California ပြည်နယ်တွေနဲ့ Mexico နယ်စပ်မှာနယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအင်အားဖြည့်တင်ပတ်မိုးပေးတဲ့အနေနဲ့American တပ်ဖွဲ့ဝင် 9,600 လောက်ကိုဆီလွတ်ထားတာပါ ဘို့ American နိုင်ငံတွေကရွှေပြောင်းဝင်ရောက်သူထောင်နဲ့ချီအား American ပြည်အောင်စုမှာ colony ထိုင်ခွင့်ရဖို့ Mexico နယ်စပ်မှာရောက်ရှိနေတာကြောင့်သမ္မတ Donald Trump ကအခုလိုအင်အားဖြည့်တက်ချထားဖို့အမိန့်ထုတ်ပြန်ခဲ့တာပါမကြသေးခင်ရက်တွေတုန်းကတော့ American ဘက်ခြမ်းကိုဝင်ရောက်ဖို့ကြိုးပမ်းတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တားဖို့ American နဲ့ကြားဆောင်တပ်ဖွဲ့ဝင်တွေဟာမျက်ရည်ကိုပုံနဲ့သုံးပြီးတော့ပြစ်ခတ်ဟန်တားခဲ့ပါတယ်ခင်ဗျာ
Mexico ရဲ့သမ္မတအသစ်ဖြစ်လာတဲ့ Andres Manuel Lopez Obrador ဟာဒီကနေ့စနေနေ့မှာအထက်နဲ့အောက်လွှတ်တော်နေရာစလုံးကိုထိန်းချုပ်ထားတဲ့အင်အားကောင်းတဲ့ညွန်ပေါင်းအစိုးရတရက်ကိုဦးဆောင်အောင်ပါသူရဲ့အစိုးရအဖွဲ့ဟာသမရဟောင်းအန်ဒရီကာပညာညံတိုးလို့မဟုတ်ပဲပို့ပြီးတော့စီမင်းစီကံတင်းကြပ်စာကင်တွေအုပ်ချုပ်မယ်ဆိုပြီးကတိပြုခဲ့ပါတယ်သမရတရဲ့ပြောဆိုထားတဲ့ကိစ္စတွေထဲမှာသမရစီတဲ့လေရင်ကိုရောင်းချဖို့လည်းပါဝင်ပါတယ်အသက်65နှစ်ရှိပြီဖြစ်တဲ့ Lopez Obrador ဟာမက္ကဆီကိုနိုင်ငံရေးမှာအဓိကလှုပ်ရှားနေသူတစ်ဦးလည်းဖြစ်ပါတယ်လူငယ်ဘဝမှာတော့မက္ကဆီကိုအစိုးရကို10စုနှစ်8ခုကြာအောင်ထိန်းချုပ်လာတဲ့ဗဟိုလက်ရာရင်းInstitutional Revolutionary PRI Party အဖွဲ့ဝင်ဖြစ်ခဲ့ပါတယ်1980နှစ်တွေမှာတော့ PRI Party ကြားသဘောထားကွဲလွဲမှုတွေဖြစ်လာပြီး Lopez Obrador ကလက်ဝဲရင်းတဲ့နိုင်ငံရေးသမားအဖြစ်ပါတီကခွဲထွက်ပြီးတော့ Democratic Revolution PRD Party ကိုဝင်ရောက်ခဲ့ပါတယ်2009မှာတော့ PRD အဖွဲ့ဝင်ဖြစ်ရှိနေသေးတဲ့ Lopez Obrador ကမြို့တော်မက္ကဆီကိုရဲ့မြို့တော်ဝင်အဖြစ်အရွေးခံရပါတယ်တရားဒုမှာပဲနိုင်ငံတော်မှာထင်ရှားလာသလိုစီရင်သားတွေနဲ့တက်ကြီးရွယ်အိုတွေအတွက်လူမှုရေးအစီအစဉ်တွေထူထောင်ပေးပြီးမြို့တော်ရဲ့အခြေခံအဆောက်အုံတွေကိုတိုးတက်အောင်လုပ်ပေးခဲ့တာပါ2005ခုနှစ်မှာမြို့တော်ဝန်သက်တမ်းကုန်ပြီးနောက်တစ်နှစ်မှာပဲသမရအရွေးခံမှုစတင်ဝင်ရောက်ရှင်ပြိုင်ခဲ့တာပါ2012ခုနှစ်မှာဒုတိယအကြိမ်ရှင်ပြိုင်ပေမဲ့ PRI ပါတီကပညာညတ်တို့ကိုရှုံးနိုင်ခဲ့ပါတယ်ပညာညတ်တို့လက်ထက်မှာတော့မက္ဆီကိုရဲ့လူသက်မှုတွေအမြင့်ဆုံးထိဖြစ်လာပြီးသူ့ကိုလူကြိုက်အနေလာခဲ့တာဖြစ်ပါတယ်ရှင်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာလူမှုအတိုင်းဝန်ကြားပရိပခါတွေကိုအဆုံးသတ်နိုင်ရေးအတွက်ငင်းငင်းအလေးထားကိုအလေးထားကောင်းတဲ့ဖော်ဖို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်ငင်းချမ်းနဲ့ယဉ်ကျေးမှုကိုပြန်ပွားအောင်ဆောင်ရွက်မှသာမတူခွဲပြားခြားနားတဲ့နိုင်ငံတွေအကြားသိမြင်မှဖြစ်ကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့တည့်ရည်ညှဉ်းပန်းပြောကြားသွားတာမျိုးတော့မရှိပါဘူးနီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အနေနဲ့ရောက်ရှိစဉ်အတွင်းတည့်ရောက်တဲ့အခမ်းအနားတစ်ခုမှာအခုလိုပြောကြားသွားတာပါမမှန်ကန်တဲ့သဘောထားအခြေခံနဲ့ဆောင်ရွက်မှုတွေကြောင့်နိဒာဆွရှုံမှုတွေကျွမ်းပြီးတော့ပရိပခါတွေထပ်ဖြစ်ပွားအောင်လမ်းပွင့်သွားသလိုဖြစ်စေကြောင်းနဲ့အမုံတရားနဲ့အကြောက်တရားတွေဆင်ခဲပြန်ပွားလာပြီးတော့ငင်းကြေးရေးကိုတိကျစေတာဖြစ်ကြောင်းလည်းဒေါက်ဆန်းစုကြည်ကပြောပါရယ်။ဒါ့အပြင်နိုင်ငံတွေအကြအပြန်လည်လေးစားမှုထားပြီးတော့ငင်းကြေးရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းပါရယ်။2019ခုနှစ်ဩဂုတ်လကစလို့လူမှုအသိဝန်ကြပရိပခါတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေဒုက္ခသည်3,000,000လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါလွန်သွားပြီးတဲ့နောက်ပိုင်းဒေါက်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကပြည်ပြထန်ထန်ဝေဖန်မေးခွန်းထုတ်ခဲ့ကြပါရယ်။အရင်တိုက်ခံပွားနဲ့ဒီမိုကရေစီအရေးဦးဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကခေါင်းဆောင်နယ်ဆန်မန်ဒဲလာတို့လို ဒီမိုကရေစီမိရှုတစားဖြစ်အကြီးအကျယ်လေးစားခံခဲ့ရတဲ့ဒေါ်အောင်ဆန်းစုကြည်ဟာရိုဟင်ဂျာအရေးကိစ္စလိုဖြစ်ရမျိုးတွေမှာလူခွင့်ရေးကိုဦးစားပေးဆောင်ရွက်တာမျိုးမရှိတာကြောင့်ဒီနိုင်ငံတကာကပေးရထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာမှာအခုနောက်ဆုံးမှာတော့ဒီ Paris မြို့တော်ဝန်ယုံကပြင်သစ်မြို့တော်ဆိုင်ရာဂုဏ်ဥဆောင်လွတ်လပ်ရေးစုကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့တောက်ကြနေကပြောကြားထားပါတယ်
မြောက်ကိုရီးယားနိုင်ငံဘက်ကတပ်ပြေးသူတောင်ကိုရီးယားဘက်ကဒီကနေ့စနေနေ့မှာဝင်ရောက်လာပေမဲ့မြောက်ကိုရီးယားဘက်ကပုံမှန်မဟုတ်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးမတွေ့ရဘူးလို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်အဲ့ဒီတပ်သားဟာတောင်ကိုရီးယားဘက်ကိုချဉ်းကပ်လာပြီးတော့တောင်နဲ့မြောက်ကိုရီးယားနယ်စပ်ကိုပိုင်းခြားထားတဲ့မြင်းကိုဖျက်ချဝင်လာခဲ့တယ်လို့တောင်ကိုရီးယားပူရဲစီဥစီချုပ် JCS ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ကိုရီးယားနိုင်ငံကယုံကြည်မှုတိစောက်ရေးကြိုးပမ်းတဲ့အနေနဲ့နိုင်ငံနယ်စပ်တစ်လျှောက်ချထားတဲ့အဆောင်တပ်တွေကိုဖယ်ရှားထားတာပါအခုလိုတပ်ကနေထွက်ပြေးတဲ့ဖြစ်ရမျိုးတိတ်ပြီးဖြစ်လေဖြစ်တာမရှိပေမဲ့လက်တလောနှစ်တွေမှာတော့တပ်ပြေးတွေမကြကနာထွက်ပေါ်လာတဲ့အတွက်အဆောင်တပ်တွေတင်းတင်းကြပ်ချထားတဲ့နေဆက်မှာတစ်ခါတရံတင်မာမှုတွေဖြစ်လာစေတာပါ
ပဲရစ်မြို့တော်အလစီလမ်းမတစ်လျှောက်ဆန္ဒပြကြသူတွေကိုပြင်သစ်အဓိကရုံးနေနေရဲတွေကမျက်ရည်ကိုပုံတွေဒီရေပိုက်တွေနဲ့ထိုးပြီးတော့လူစုခွဲခဲ့ပါတယ်။လောင်စာဆီဈေးနှုန်းမြင့်တက်မှုတွေကြောင့်တတိယအကြိမ်မြောက်ဆန့်ကျင်ဆန္ဒပြရတာဖြစ်ပါတယ်ခင်ဗျာ
။ American Company တွေနိုင်ငံရဲ့ခြားကအလုပ်သမားတွေ900နဲ့အခါသုံးရတဲ့ American မှာအလုပ်လုပ်ခွင့် H1B visa ပြည်ဝင်ခွင့် visa နဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေပြဋ္ဌာန်းလိုက်တာကြောင့် American Company ကဝန်ထမ်းကားဖို့အခက်အခဲဖြစ်တော့မှာဖြစ်ပါတယ်။ Direct from Washington
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တက်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာကိုးကွယ်ယုံကြည်ရာဘာသာမတူသူတွေကြားအမုန်းပွားမှုတွေမဖြစ်စေဖို့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကစကားလုံးသုံးလုံးပြောဆိုမှုတွေမှာအထူးသတိထားကြဖို့လိုတယ်လို့ဘာသာရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်ဘာသာမတူတူတွေကြားအတူရှင်တွဲနေထိုင်ရမှာလဲမေတ္တာတရားကိုလက်ခံထားကြဖို့အပြင်ရည်ရွယ်ချက်ရှိရှိသွေးထိုးလှုံ့ဆော်မှုတွေကိုအထူးသတိထားကြဖို့ကိုလည်းပြည်သူတွေကိုပန်ကြားပါတယ်လက်တလောသာသနာရေးဝန်ကြီးရဲ့အစွန်းရောက်ဘာသာတရားလို့စကားလုံးသုံးလုံးပြောဆိုမှုအပေါ်မှာလဲကြေညာချက်တွေထုတ်ပြန်ပြီးကန့်ကွက်ခဲ့ကြပါတယ်သာသနာရေးဝန်ကြီးဘက်ကလည်းပြန်ဖြည့်ရှင်းခဲ့တာတွေရှိပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ဘာသာရေးလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုကိုဆိုးဆိုးဝါးဝါဖိနှိပ်နေတဲ့ကမ္ဘာတဝန်းကနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းတနိုင်ငံဖြစ်တယ်ဆိုတာကို2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းဖော်ပြပါရှိထားတာဖြစ်ပါတယ်ဒီလိုအခြေအနေမှာတော့ကိုယ်ကိုယ်ယုံကြည်ရာဘာသာမတူတူတွေစုပေါင်းနေထိုင်ရာမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်ပဋိပက္ခတွေမဖြစ်ပွားစေဖို့အထူးသဖြင့်အစိုးရပိုင်းတာဝန်ရှိသူတွေဘာသာရေးအထင်ကရခေါင်းဆောင်တွေရဲ့စကားလုံးသုံးလုံးပြောဆိုမှုတွေဟောပြောမှုတွေကိုအထူးသတိထားသုံးလုံးပြောဆိုကြဖို့အရေးကြီးတယ်လို့ဘာသာရေးကောင်းဆောင်တချို့ကသတိပေးပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကဥဆောင်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြတ်တာအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မဗိမာန်ဥဆောင်စော်ဩရေးမှုဦးအလွင်ကအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့မြန်မာနိုင်ငံတွင်းမှာဘာသာမတူသူတွေကြားမြတ်တာတရားကိုအခြေခံတဲ့လူပေါင်းအဖွဲ့အစည်းဖြစ်အောင်တိစောက်ကြဖို့အရေးကြီးတဲ့အချိန်ခါဖြစ်နေပြီလို့အခုလိုပြောဆိုလိုက်ပါတယ
်ဘာသာပေါင်းစုံရှိနေတယ်ဆိုတာလည်းညှင်းလို့မရတဲ့အချက်တစ်ခုပေါ့နော်ဒီဘာသာပေါင်းစုံကိုလည်းပဲတတ်နိုင်သလောက်ကြီးမြောက်ရမယ်ဆိုတာလည်းဖွဲ့စည်းပုံအခြေခံဥပဒေမှာကိုပါပါတယ်အဲ့ဒါအပြင်ကိုဗုဒ္ဓရဲ့တရားတော်မှာလည်းပဲမတူကွဲပြားမှုများကိုရှုတ်ချခြင်းကန့်ကွက်ခြင်းမလုပ်တဲ့အပြင်အားမြောက်အပြည့်အားမြောက်ပြုရမယ်ဆိုတာအတော့ကမင်းကြီးရဲ့ကြောက်စာကြောက်စာလည်းအမဆက်နဲ့မှာဆိုအခြားဘာသာသာသနာများကိုချင်းမြောက်ခြင်းအပြင်ကိုယ်သာသနာကိုချင်းမြောက်ရရောက်တယ်အခြားဘာသာသာသနာများကိုနှိတ်ချရင်တော့ဖြစ်ရင်မိမိဘာသာသာသနာကိုကြာဆုံးအောင်လုပ်တာလည်းတူတယ်လို့မင်းမြတ်တပါးကဒီလိုပြောထားပြီဆိုတော့အဲ့ဒီထုံလေးနှလုံးမူနိုင်ရင်တော့ကောင်းတာပေါ့နော်သို့တော်လည်းပဲဘာသာတရားကိုခုတုံးလုပ်ပြီးတော့ကအမျက်ထုတ်ခြင်းအတ္တမဝါဒီတစုကတော့ဖြစ်ရင်အဲ့လိုရိုးသားတဲ့ပြည်သူတွေကိုမှိုင်းတိုက်ပြီးတော့ကလန်လွေလျောင်းတုံနေတာတော့ရှိတယ်အဲ့တော့အဲ့ဒါကိုအခုလုံးဘာသာတရားတွေကိုတကယ်ယုံကြည်ကြည်ခိုင်ခိုင်ချင်ချင်ကျင့်သုံးလိုက်နာနေတဲ့လူတိုင်းကစီစီလုံးလုံးနဲ့ဒါကိုပြန်လဲပြီးတော့ကျွန်တော်တို့ကာကွယ်ရမယ်သာသနာကိုကာကွယ်ဖို့မှာအဲ့ဒီနည်းနဲ့ကာကွယ်ဖို့ကျွန်တော်တို့အပ်ပါတယ်မိမိဘာသာသာသနာမိမိချင်းမြတ်လို့တဲ့ဘာသာသာသနာကိုတော့မိမိကပြန်လဲပြီးတော့ကတလွဲနေရမှာအသုံးချနေတယ်အဲ့တော့အဲ့ဒီအတ္တမဝါဒီကြီးဟာမြင့်မြတ်တဲ့တရားကိုမတရားအမှုတွေမှာတုံးချနေခြင်းကဒီကာကွယ်ရန်လိုအပ်ပါတယ်လို့
အဲ့လိုပဲကြံပြန်ပါလေခင
်ဗျာမြန်မာနိုင်ငံတွင်အစိုးရတက်မတော်ဘာသာသာသနာကိုဥဆောင်နေတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဘာသာရေးကောင်းဆောင်တွေအနေနဲ့မိမိတို့သုံးလုံးနဲ့စကလုံးဝေါ်ဟာရအပြောအဆိုတွေကိုဘာသာရေးတသက်မဟုတ်ပဲနိုင်ငံရေးနဲ့နှွယ်ပြီးတော့ရည်ရွယ်ချက်ရှိရှိစီယုံလှုံ့ဆော်နေတာမျိုးတွေမဖြစ်အောင်အထူးသတိထားကြဖို့ကိုလည်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်ကလည်းသတိပေးပြောဆိုပါတယ
်ဒီလိုအချိန်ကမှသူတင်တဲ့ဒီအနာကိုရရှိထားတဲ့အစိုးရရဲ့စစ်တပ်တကရတော့ဒီပုံပြီးမှသတိထားရမယ်လို့ကျွန်တော်အဲ့လိုပဲခံယူပါတယ်သူတို့ရဲ့အတုံးပြူမှုတွေအပေါ်မှာပေါ့နော်အဲ့လိုဘာသာရေးကိုအဲ့လိုအတုံးပြူရင်တော့အကောင်းဆုံးပဲဖြစ်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲကြံပြချင်ပါတယ်ဒါပေမဲ့တခါတလေချက်ရင်ကျွန်တော်မြန်မာနိုင်ငံမှာကျတော့ဘာသာရေးကိုနိုင်ငံရေးအနေနဲ့တော့လကောစီရေးဘက်မှာတော့လည်းပေါ့အတုံးပြုခံနိုင်ရတဲ့အချိန်မှာဟောပေါ့တစ်ဖက်သက်ဟောပြောတာလေအဲ့ဒီအမုန်းစကားများအပါပေါ့နော်အဲ့လိုမျိုးဟောပြောမှုတွေကရှိနေတာကိုကျွန်တော်တို့ဒီအခုလက်ရှိမှာတွေ့နေရတာပေါ့ဆိုတော့တကယ်တမ်းအမြင့်တရားကတော့အလုံးမြတ်တရားမှာအခြေခံတဲ့အပေါ်မှာဟောတွိုင်းရင်တော့ပြဿနာမရှိဘူးပေါ့ဒါပေမဲ့ခုနလိုအတုံးချခံလိုက်ရတဲ့အချိန်မှာကျတော့ဟိုပြင်းထန်မှုတွေပြပခတ်တွေကိုဥတည်သွားတဲ့အခြေအနေမှာရှိတာပေါ့ဆိုတော့ကျွန်တော်တို့ခင်ဗျာအမြင်သက်ကနေပြောမယ်ဆိုရင်တော့ဟိုတိခခွလွချင်းတို့မေတ္တာတရားတို့ဆိုတာလှုပ်ဆောင်နေတဲ့နာကမှာလည်းအဲ့လိုပဲသွားမှာပဲလို့ကျွန်တော်အဲ့လိုယုံကြည်တယ
်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကကရင်ပြည်နယ်ကမြန်ကြီးငူဆရာတော်ရဲ့အနိမဇာပနအခမ်းအနားမှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကနေဆရာတော်ကြီးတွေကိုလျှောက်ထားချက်တဲ့အစွန်းရောက်ဘာသာတရားလို့တုံတုံပြောဆိုခဲ့မှုအပေါ်အစ္စလမ်ဘာသာရေးအဖွဲ့ပေါင်းစုံဘက်ကကန့်ကွက်ခဲ့ကြပြီးတော့ဥပဒေကြောင့်အရေးယူပေးဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လေသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနဘက်ကတော့အစွန်းရောက်ဘာသာရေးလို့ရည်ရွယ်ချက်ရှိရှိသုံးလုပ်ခဲ့တာမဟုတ်ပဲဘာသာအသီးသီးဤဘာသာရေးအယူအဆပြင်းထန်သူများလို့ညွှန်းဆိုသုံးလုပ်ခဲ့တာသာဖြစ်ကြောင်းနိုဝင်ဘာလ30ရက်နေ့ကပြန်လည်ဖြေရှင်းချက်ထုတ်ခဲ့ပါတယ်ရှင်
ရရှိများရှင်မြန်မာနိုင်ငံမှာရဲဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေရေးဆိုင်ရာအစင်ကစားကဖော်ပြပါရယ်မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်သလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတ George H.W. Bush ဟာမနေ့ညနေပိုင်းတော့ကတက္ကသပြည်နယ် Houston မြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဟောင်းဘုရှာနှစ်ပေါင်း60ကျော်ကြာတိုင်းပြည်အတွက်အမှုထမ်းခဲ့သူတဦးအဖြစ်နဲ့လည်းအများကလေးစားခံရသူတဦးလည်းဖြစ်ပါတယ်။ကွယ်လွန်သူသမ္မတဟောင်းဘုရှကဘဝအကြောင်းတစ်စီတစ်ဆောင်းကိုတော့ကိုအောင်လွင်ဦးကပြောပြပေးပါဦးရှင်
။ I George Herbert Walker Bush do solemnly swear.
I George Herbert Walker Bush do solemnly swear.
အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတဖြစ်1989ခုနှစ်ဇန်နဝါရီလမှာသမ္မတ George H.W. Bush ကျန်းသစ်စာချိန်ဆတာဝန်ယူခဲ့တာပါလွတ်လပ်မှုတွေကဘာကြီးမှာတကြောပြန်မွေးဖွားဖို့ကျန်းသစ်စာချိန်ဆပွဲမိန်ကွန်းမှာတနည်းထံချပြောကြားခဲ့သူသမ္မတ Bush ဟာသူတာဝန်ယူပြီးမကြာခင်1989ခုနှစ်နိုဝင်ဘာလထဲမှာပဲဂျာမနီနိုင်ငံကိုပိုင်းခြားထားတဲ့ဘာလင်တိုင်းပြိုလဲတဲ့အဖြစ်နဲ့လဲကြုံခဲ့ရပါတယ် မရှိမနှောင်းဆိုသလိုအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်တော်စုရဲ့ခေါင်းဆောင်မီခိုင်ကိုဗာချိုနဲ့လည်းတွေ့ဆုံခဲ့ပြီးမော်တာနိုင်ငံကထိပ်သီးဆွေးနွေးပွဲရလဲ1992ခုနှစ်မဟာဗျူဟာမျှော်လက်နက်လျှော့ချရေးသဘောတူညီချက်အတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်နေလဲအတိအမှတ်ပြုခံခဲ့ရပါတယ
် Not long ago some believed that the weight of history condemned our two great countries
ဒီကြခဏလာတဲ့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ပြည်သူတွေဟာထာဝရရံပတ်တွေအဖြစ်သမိုင်းချိန်သာတင့်နေခဲ့တယ်လို့မကြသေးခင်အချိန်ထိတချို့ကယုံကြည်ထားခဲ့ကြပါတယ်အခုချိန်မှာတော့ခမည်းနဲ့ကျွန်တော်ရာဇဝင်ကိုစိန်ခေါ်ကြမယ်အချိန်ရောက်ပါပြီ
အင်ပြီးတော့မှ၄နှစ်ကြာသမရတတန်တာဝန်ယူနေချိန်မှာပဲပနမာခေါင်းဆောင်မူရီရာဇာမန်ယူနော်ရီရေးကားကိုရာလူကဖျက်ရှားတဲ့စစ်စင်ရေးကိုဆင်နွှဲခဲ့တယ်လို့အရှေ့လေပိုင်းဒေသကရင်းနှံပေါ်ကျော်သွားတဲ့ကိုဝိနိုင်ငံကိုတင်ပတ်ဖို့ကြိုးစားတဲ့အီရတ်အာနာရှင်ဆာဒမ်ဟူဆိုင်ရဲ့တပ်တွေကိုလည်းမောင်းထုတ်ခဲ့တာပါ
And tonight America and the world have kept their word
ဒီညမှာ American နဲ့ကဘာကြီးကကတိပေးထားတဲ့အတိုင်းဖြစ်လာခဲ့ပါပြီ
တကယ်တော့ကွယ်လွန်သူသမ္မတဘုရှားအင်ပီရိုမှာတာဝန်မယူခင်ကတည်းကတိုင်းပြည်တာဝန်တွေကိုအစဉ်တစိုက်ထမ်းဆောင်ခဲ့သူဖြစ်ပါတယ်1942ခုနှစ်အသက်18နှစ်ပြည့်တဲ့အချိန်မှာပဲရစ်တက်ထဲဝင်ခဲ့ပြီးနောက်တစ်နှစ်ကြာရစ်တက်မှာအသက်အငယ်ဆုံးလေယာဉ်မှုလည်းဖြစ်လာခဲ့တာပါတိုက်လေယာဉ်မှုအဖြစ်ဒုတိယကမ္ဘာစစ်အတွင်းဖက်စစ်ဂျပန်နေပေါ်အကြီးဆုံးအောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့ဖိလစ်ပိုင်ပင်လယ်ပြင်ကလေကြောင်းတပ်ပွဲမှာလည်းဆင်နွှဲခဲ့ပါတယ်1945ခုနှစ်မှာဘာဘရာ PS နဲ့လက်ထပ်ခဲ့ပြီးစက်တင်ဘာလထဲမှာပဲရေတက်ကအနားယူခဲ့တာပါ1948ခုနှစ်မှာရေတက်သူကပွဲရခဲ့ပြီးတဲ့နောက်မိသားစုနေထိုင်ရာတက်ဆက်စ်ပြည်နယ်ကရေနံလုပ်ငန်းမှာအလုပ်လုပ်ခဲ့ပါတယ်1962ခုနှစ်မှာ Harris K Republican Committee ဥက္ကဋ္ဌဖြစ်လာပြီးနှစ်နှစ်ကြာမှထက်လွှတ်တော်အမတ်ဖြစ်နေရှင်ပြိုင်ခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးသမရာ Richard Nixon လက်ထက်1982ခုနှစ်မှာတော့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဖြစ်နေလေတာဝန်ယူခဲ့ဘူးသလိုသမရာ Gerald Ford လက်ထက်1984ခုနှစ်မှာတော့တရုတ်နိုင်ငံမှာ American ဆက်ဆံရေးယုံအကြီးအကဲဖြစ်နေလေတာဝန်ယူခဲ့ပါတယ်1986ခုနှစ်မှာတော့ American ဘိုးထောက်လိုင်းရေး Agency CIA အကြီးအကဲဖြစ်လာခဲ့ပြီး1989ခုနှစ်မှာသမရာလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုကြီးညာခဲ့ပေမဲ့Republican Party ရဲ့ကိုယ်စားလှယ်ဖြစ်အရွေးမခံခဲ့ရတဲ့အတွက်1980ပြည့်မှာ Ronald Reagan နဲ့အတူဒုသမ္မတလောင်းဖြစ်ပူးတွဲရှင်ပြိုင်ရာမှာအနိုင်ရခဲ့ပါတယ်1989ခုနှစ်မှာ41ယောက်မြောက်သမ္မတဖြစ်လာခဲ့ပြီးနောက်တစ်ချိန်ပြန်လည်ရွေးခံမှုရှင်ပြိုင်ခဲ့ပေမဲ့လည်း Bill Clinton ကိုရှုံးနိမ့်ခဲ့ရတာပါ Virginia ပြည်နယ်သမ္မတရေးရာလေးလာရေးဌာနညွှန်ကြားရေးမှူး Barbara Perry ကတော့ကွယ်လွန်သူသမ္မတ Hon Bush ပေါ်ချစ်ခင်လေးစားမှုတွေဟာတိုင်းတာလို့မရတဲ့အကြောင်းပြောပါတယ်
You'll see a great outpouring of love and affection and respect and people will look back at his presidency with great fondness and respect
chicken လေးစားမှုတွေအကြီးအကျယ်ပြတာတွေ့ရပါလိမ့်မယ်သူ့ရဲ့လက်ထက်မှာကြီးမားတဲ့အကျဉ်းအားတရားနဲ့လေးစားမှုတွေကိုလည်းလူတွေကပြန်ပြီးတော့သတိရကြပါလိမ့်မယ်သူကဒုတိယကမ္ဘာစစ်ကိုကြုံခဲ့ပြီးတဲ့နောက်ဆုံးသမ္မတနဲ့တကယ်စစ်ပြန်တရေကောင်းတယောက်ဖြစ်နေလဲအမှတ်ရနေကြမှာပါ
2012ခုနှစ်မှာတော့သမ္မတဟောင်းဘုရှာအဲ့ဒီချိန်တုန်းကသမ္မတဘရက်အိုဘားမားကချီးမြှင့်တဲ့အမေရိကန်မှာအရက်သားတွေကိုသမ္မတကပေးရတဲ့အမြင့်ဆုံးဂုဏ်သုဆောင်စုကိုရရှိခဲ့ပါတယ်သမ္မတဟောင်းကွယ်လွန်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်သာမကသမ္မတဟောင်းကလင်တန်နဲ့အိုဘားမားတို့ကလည်းဝန်ထမ်းကြောင့်ပြောကြားခဲ့ကြသလိုတိုင်းပြည်အတွက်မဆုတ်မနစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်နေလဲချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတော်ကိုတင်ဆက်ပေးကြပါတယ်ဘောလ်ကန်ဒေသတွင်းနိုင်ငံတွေအနေနဲ့ဖြီပအင်အားကြီးနိုင်ငံတွေရဲ့အကျိုးစီးပွားတွေကိုပြန်ပြီးတော့ဆွဲဆောင်နေရပါတယ်ဒါပေမဲ့တချို့ဘောလ်ကန်ဒေသကနိုင်ငံတွေအတွက်ကတော့သူတို့ဒေသဟာကမ္ဘာပထဝီနိုင်ငံရေးစစ်တူရင်ကစားကွက်ထဲကနယ်ယုတ်လေးတစ်ခုအဖြစ်ဖြစ်လာနေတယ်ဆိုပြီးခန်းစားနေရပုံပေါ်ပါတယ်ဒီကြောင့် VOA သတင်းတောက်ဂျန်မီဒက်မာကဘော့စနီးယားဟာဇီကိုဗီနာနိုင်ငံဘင်ဂျာလူကာမြို့ကနေသတင်းပေးပို့ထားပါတယ်ကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါဒီဘော့စနီးယားနိုင်ငံတဲ့ဆပ်လူမျိုးတွေနေတဲ့ကိုပိုင်အုပ်ချုပ်ရေးဒေသကဝေးလံခေါင်ဖျားတဲ့ရွာလေးတစ်ခုမှာရုရှားပုံစံရှေးယူဆွဲ Orthodox Christian ဘုရားကျောင်းတော်ဆောက်တာဟာထူးဆန်းနေတယ်လို့ပါပဲ။စီဝါရေးမကောင်းတာကြောင့်ရွာသူရွာသားလက်တဆုပ်စားလောက်ပဲဒီမှာဆက်နေနေကြပါတယ်။ဒီဘုရားကျောင်းဆောက်ခဲ့တဲ့ရွာကန်တွေကတော့အခုနောက်ပိုင်းမှာနိုင်ငံခြားခီးသွွားတွေပိုလာလိမ့်မယ်လို့မျှော်လင့်နေပါတယ်။ဒီဘုရားကျောင်းဆောက်ဖို့ရုရှားစစ်ရွာကအားပေးခဲ့တာပါ။ဘော်လ်ကန်ဒေသတွင်အကုန်ကျနေနေနဲ့ရုရှားဩဇာတက်ရောက်ရေးမဟာဗျူဟာတက်ရောက်မှာဘော့စနီးယားနိုင်ငံဆိုင်ရာရုရှားသံတမန်ကြီးအနေနဲ့လည်းဒီနှစ်ထဲလာလည်ခဲ့ပါတယ်။ဒါပေမဲ့ဒီဘော်လ်ကန်ဒေသတွင်ရုရှားရဲ့အခန့်ကဏ္ဍအပေါ်အားလုံးကတော့စေတနာသက်သက်နဲ့လုပ်တာပါလို့အကောင်းမမြင်ကြပါဘူး။ဘော့စနီးယားနိုင်ငံကဘော့စနစ်တိုင်းရင်းသားဆိုင်ရာဒုသမ္မတဆဖစ်ဇာဖာရော့ဗစ်က
ဆမ်ပေါ်မာဂျေဘော့စနီးဟက်စကူနက်ထရာဂျီနစ်စတာ ရု
ရှားရဲ့တရားမှုကဘယ်လိုမျိုးဖြစ်မလဲရုရှားမှာတခြားအကျိုးစီးပွားတွေရှိနေပါတယ်ကျွန်တော်တို့နေတိုးစစ်မှမိတ်ဖွဲ့တဲ့ဝင်မှုကိုရုရှားကမထောက်ခံပါဘူးအဲ့ဒါကိုပေါ်တင်ပြောထားတာကြားလာနေရပါတယ်ဒါဆက်ဆံရေးမှာပြဿနာတစ်ခုပါ
တကယ်တော့ခရိုင်းမီးယားဟာရုရှားပိုင်းဖြစ်တယ်ကူဆိုဗိုဟာလည်းဆာဗီးယားပိုင်းဖြစ်တယ်လို့ကြေကျော်ထားတာရှိပါတယ်အခုလိုကြေကျော်ထားတဲ့ဆပ်အမျိုးသားရေးဝါဒီတွေအနေနဲ့ရုရှားဟာအော်သိုဒေါ့စ်ခရစ်ယာန်အမွေနဲ့စလာဗစ်မျိုးနွယ်အရင်ခံလမ်းကြောင်းလိုက်တာကြောင့်တဘာဝအရအသွင်တူမာမိတ်ဖြစ်တယ်လို့ယူဆကြပါတယ်။ရုရှားအနေနဲ့လည်းအခုလိုအော်သိုဒက်စ်ဘုရားကျောင်းတွေရှိတဲ့ဘောလ်ကန်ဒေသတွင်ဒီစလက်မျိုးနယ်ရင်းကန်တွေနဲ့ရုရှားကြားသမိုင်းကျောင်းရဆက်ဆက်မှုရှိတာကိုမိမောင်းထုတ်ပြပြီးအပျော်စွဲအာဏာနဲ့သိမ်းသွင်းလာနေပါတယ်။ပြည်ခဲ့တဲ့လကပဲရုရှားအနေနဲ့ဒီဘန်ဂျာလူကာမျိုးကရုရှားဘုရားကျောင်းတော်တင်တဲ့ယဉ်ကျေးမှုဌာနသစ်ချီးမြှောက်ပွဲကိုရုရှားအော်သိုဒက်စ်ဘုန်းတော်ကြီးတွေနဲ့နိုင်ငံခြားရေးဝန်ကြီးဆာဂျီလာဗရော့ဖ်အပါအဝင်ရုရှားအစိုးရအရာရှိကြီးတွေကိုဆေးလွတ်ခဲ့ပါတယ်။ဒါအပြင်ဘော့စနီးယားရဲ့အိမ်နေချင်းဆာဗီးယားနိုင်ငံထဲမှာလည်းရုရှားအနေနဲ့ဘေးဒုက္ခကြနေသူတွေကိုကူညီဖို့အရေးပေါ်ထောက်ပံ့ရင်းနဲ့သင်တန်းကျောင်းဌာနကိုလည်းထူထောင်ပေးထားပါတယ်။ရုရှားအစိုးရမီဒီယာတွေအနေနဲ့လည်းနေတိုးဆန့်ကျင်ရေးတွေကိုဆပ်ဘာသာစကားနဲ့လွှင့်နေပြီးရုရှားလို့ MIG MiG စစ်လေယာဉ်6စီးဆာဗီးယားကိုပေးခဲ့တာတွေကိုလည်းထုတ်လွှင့်လာနေခဲ့ပါတယ်။ဒါပေမဲ့အနောက်နိုင်ငံသံတမန်တွေကတော့ရုရှားအနေနဲ့ပြီးခဲ့တဲ့လမက္ဆီဒိုနီးယားနိုင်ငံအမည်ပြောင်းရေးလူထုဆန္ဒခံရေးဘွဲကိုဖျက်လို့ဖျက်ဆီးလုပ်ခဲ့တယ်။ဒါက28နှစ်ကြာအင်းနေချင်းဂရိနိုင်ငံနဲ့ပဋိပက္ခဖြစ်လာတာကိုရက်စဲပြီးမက္ဆီဒိုနီးယားနိုင်ငံ EU ဖွဲ့ဝင်ဖြစ်လာရေးလမ်းကြောင်းကိုပြတ်ပြားစေဖို့ပါလို့စွပ်စွဲနေကြပါတယ်။ဂရိနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Jeffrey Pyatt က
Geopolitical competition has returned to Southeast
Europe ပထဝီနိုင်ငံ၏အပြိုင်မှုကဒီဥရောပအရှေ့တောင်ပိုင်းကိုအကြီးအကျယ်ပြောင်းရွှေ့လာနေပါပြီ။ဒီဒေသတွင်းမှာရုရှားဆက်ပါဝင်နေတဲ့အခက်အခဲတွေကိုကျွန်တော်တို့အရန်ကိုသတိထားပါတယ်
။ဒီအနောက်နိုင်ငံတွေအနေနဲ့ရုရှားမှာထက်ဘောလ်ကန်ဒေသနိုင်ငံတွေမှာပိုရင်းနှီးမြှုပ်နှံလာနေပါတယ်။ဥရောပသမဂ္ဂတစ်ခုတည်းကလည်းအမေရိကန်ဒေါ်လာ12ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေလုပ်ပေးခဲ့ပါတယ်။ဒါကြောင့်မို့ဒီဘောလ်ကန်ဒေသတွေကတချို့ SAF အမျိုးသားရေးဝါဒီတွေကလွဲလို့အများစုကတော့ EU ကိုဝင်ဖို့စိတ်ပြင်းပြလာနေပါတယ်။ဘော့စနီးယားနိုင်ငံက SAF လူမျိုးနိုင်ငံရေးသမားနီကိုလာစပီရစ်က
SAF Republic နဲ့ဘော့စနီးယားဟာဇီဂိုဗီနာတို့အတွက်တော့ EU ဥရောပသမဂ္ဂရဲ့ဝင်ငွေနဲ့ဆိုတော့ကသူတို့ရဲ့သဘာဝပဲလေ
။တကယ်တော့စစ်တမ်းတွေအရရုရှားရဲ့ဘောလ်ကန်ဒေသစီးရုံးရေးကသိတော့မအောင်မြင်ပါဘူး။ Gallup စစ်တမ်းအရလည်းဘောလ်ကန်နောက်ပိုင်းဒေသနိုင်ငံတွေကပြည်သူအများစုအနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်လာရင်သူတို့အတွက်အကျိုးပိုဖြစ်လိမ့်မယ်လို့ယုံကြည်နေတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်2နာရီကြာည6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညဒိုင်းလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုရဲ့41ရောင်းမြောက်သမရ George H.W. Bush ဟာ Texas ပြည်နယ် Houston မြို့ကသူ့နေအိမ်မှာကွယ်လွန်သွားကြောင်းမိသားစုရဲ့ပြောခွင့်ရကတောက်ကြနေနှောင်းမဲမှာပြောပါရယ်။အသက်64နှစ်အရွယ်သမရဟောင်းဟာပါကစ္စတန်နဲ့တခြားယောဂါတွေကြောင့်နှစ်ဒေါ်လာကျပ်မာရေးဆိုးရွားနေတာပါ။ချမ်းသာကြွယ်ဝတဲ့မျိုးရိုးကဆင်းသက်လာပြီမယ်လည်းပဲသမရ George H.W. Bush ဟာနိုင်ငံအတွက်ကြာရခန်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့တာကြောင့်20ရာစုအတွင်းလေးစားစရာပုဂ္ဂိုလ်တဦးအဖြစ်နဲ့လည်းအတိမတ်ပြုခံထားသူပါသမရ Bush ဟာဒုတိယကမ္ဘာစစ်အတွက်တိုက်လေယာဉ်မောင်းသမားတဦးဖြစ်ခဲ့ပြီးတော့ Republican Outlet of Man နဲ့ Republican Party ဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့ပူပါတယ်ဒါအပြင်ထက်မြက်တဲ့တန်တမန်အဖြစ်နဲ့ရောဘိုးထောင်လိုင်းအဖွဲ့ရဲ့အကြီးအကဲတာဝန်လည်းထမ်းဆောင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့တရုတ်တို့ဒီတစ်ဖက်နဲ့တစ်ဖက်သွင်းကုန်တွေပေါ်ဒေါ်လာဘီလီယံပေါင်းရာနဲ့ချီပြီးတော့အခွန်တွေတိုးမြင့်ကောက်ခံနေတာကြောင့်ကုန်သွယ်ရေးစစ်ပွဲတွေအရှိန်မြင့်လာမယ့်အနေအထားရှိနေပါတယ်။ကုန်သွယ်ရေးလျော့ချက်တွေခွင့်ယူနေတာကိုရပ်ဆိုင်းဖို့အစ်မမြင့်ဤပညာတွေပေးရဖို့အတင်းကျပ်ဖိအားပေးနေတာတွေကိုရပ်ဖို့နဲ့တရုတ်နိုင်ငံမှာနိုင်ငံခြားကကုမ္ပဏီတွေထက်တရုတ်ကုမ္ပဏီတွေကိုဦးစားပေးလုပ်ငန်းခွင့်ပြုနေတာတွေကိုအဆုံးသတ်ဖို့ဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့လုံခြုံရေးအကြီးအကျယ်ပြခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားတာပါ။လူမှုတိုင်ဝမ်ကြားပြည်ပခါတွေကိုအဆုံးသတ်နိုင်ရေးအတွက်ငင်းငင်းလေးထကိုလေးထအကောင့်ထဲပေါ်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီနီပေါ်နိုင်ငံကိုရောက်ရှိစေမှာတိုက်တွန်းလိုက်ပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းကြေညာကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ National Kali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ညာ9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.